AWR မျော်လင့်ခြင်းတန်လွင်စီစဉ်မှာဒေါက်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်။ဒေါက်တာရှင်များရှင်ခရစ်နှစ်2020ခုနှစ်နိုဝင်ဘာလ18ရက်မြန်မာတက္ကသိုလ်1383ခုနှစ်တရားမုံလာဇန်14ရက်ဗုဒ္ဓဦးနေ့မျော်လင့်ခြင်းတန်မြန်မာစီစဉ်များကိုစတင်တန်လွင်နေပါရရှင်။
AWR မျော်လင့်ခြင်းအသံရေဒီယိုမြန်မာပိုင်းအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီအထိ16မီတာ kHz 1653ညာပိုင်း9နာရီမှ9နာရီခွဲအထိ25မီတာ kHz 116233ညာမှနေ့စဉ်အသံလွှင့်ပေးနေပါတယ်ခင်ဗျာ
တောတာရှင်များရှင်ဒီကနေ့ဗုဒ္ဓဦးနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကရှေးဘိုးဘေးများအစီအစဉ်ကလေးများတွေChristmas ချင်ခါနားဆင်ကြပုံပြင်အစီအစဉ်ပြိုရွယ်မောင်မဲတိကောင်းပွဲအစီအစဉ်တို့ဖြစ်ပါတယ်ရှင
်ဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအတန်များဝင်ပေနေတယ်ဝိညာဉ်တိုင်းကိုဖျားရှင်ချစ်ပါ
တော်တရှင်များရှင်ရှေးဘိုးဘေးများထံမှသင်ခန်းစာအစီအစဉ်ကိုဆ ्याम ဒေါ်လာလာမြင့်ထံမှမှတ်သားနိုင်ယူကြပါစို့လားရှင
်။ဒီနေ့
င်းချစ်တာမြတ်မအစီစဉ်ကိုနာတော်တာဆင်းနေကြတဲ့တောတန့်ရှင်များမင်္ဂလာပါနော်တောတန့်ရှင်တို့ရေဒီနေ့ရှေးဘိုးဘေးတို့ပြီးသောသင်ခန်းစာအစီအစဉ်မှာဘိုးဘေးကြီးတူဖြစ်သူအေးနှုတ်အကြောင်းကိုနာတော်တာဆင်းရင်သင်ခန်းစာရယူကြပါစို့တောတန့်ရှင်တို့ရေနှုတ်ကပတ်တော်ကဘယ်လိုဖော်ပြထားသလဲဆိုရင်ထိုဥယျာဉ်ကိုစိုးစေသောငါမြင့်တမြင့်သည်အေဒင်အရတ်ထဲကစီးထွက်သည်ဖြင့်ဥယျာဉ်ပြင်မှလေးဖြာကွဲ၍မြင့်မှလေးသွယ်ဖြစ်လေ၏ဆိုပြီးတော့ဖော်ပြထားတယ်တောတရှင်တို့ရေအင်းနှုတ်ဟာအာဒံရဲ့မြေးဖြစ်ပါတယ်။သူဟာကျမတို့နဲ့ခြားနားစွာဂြိုတစ်ခုမှကြီးပြင်းခဲ့တဲ့သူပါ။ကျမတို့နားလည်ဖို့ခက်ခဲတဲ့အရာတော်တော်များများကိုနှစ်သက်ခဲ့ပါတယ်။ကျမတို့လက်ရှိနေထိုင်တဲ့ဒီကဘာကြီးအနေအထားနဲ့တိတိသာသာကြွားချတဲ့ရေမလွမ်းမိုးမီကအင်းနှုတ်နေထိုင်ခဲ့တဲ့ကဘာကြီးအကြောင်းကိုကျမတို့ခဏလောက်သုံးသပ်ကြည့်ကြပါစို့။တောတရှင်တို့ရေနောအေအချိန်ကာလကအာဒံရဲ့ဖျားသခင်ပညာချက်ကိုချိုးဖောက်ခဲ့မှုနဲ့ကာအိနာရဲ့လူတတ်မှုကျူးလွန်ခဲ့မှုတို့ရဲ့အကျိုးဆက်တို့ကြောင့်ကဘာကြီးဟာအင်စာနှစ်ခုကိုခံစားခဲ့ရပါတယ်။ဒါပေမဲ့လည်းအဲ့ဒီကျင်စာကြောင့်ကဘာရဲ့တဘာဝမျက်နှာပြင်အနေအထားဟာကြီးကြီးမားမားပြောင်းလဲမှုမရှိခဲ့ပါဘူး။ရိုရွင်းပျက်စီးခဲ့တဲ့သက်တည်အထောက်အထားကလေးတွေရှိခဲ့တဲ့အတိုင်းဖျားသခင်ရဲ့လူသားနောင်ရေးအတွက်ကြိုတင်စီမံခြင်းဆုကျေးဇူးတော်ကြောင့်ကဘာမြေဟာကျွယ်ဝပြီးလှပနေဆဲဖြစ်ပါတယ်။ဒါကတော့ဝိညာဉ်တော်စပေအရာဖော်ပြထားတာပါ။အဲ့ဒီအချိန်ကကြီးမားတဲ့တောင်ကြီးတွေ၊ရောက်ကဘာတွေ၊တဲကန္တရာကြီးတွေမရှိခဲ့သေးဘူးလို့ဆိုတယ်။ကဘာမြေကြီးရဲ့မျက်နှာပြင်ဟာပြန့်ဖြူးညင်ညာတဲ့အနေအထားနဲ့အမြဲတမ်းမှတာယာလှပနေပါတယ်။အဲ့ဒီအချိန်ကတဘာဝဟာကျမ်းမာရေးနဲ့ပြည့်ဝစေတဲ့သစ်သီးဝလာနဲ့ဟင်းသီးဟင်းရွက်မျိုးစုံလှပပြီးကြော့ရှင်းတဲ့သစ်ပင်ကြီးတွေပေါများကျွဲဝပြီးကုံလုံပြည့်စုံတဲ့သီးနှံရိတ်ခါတွေကိုပေးကမ်းခဲ့ပါတယ်။တွင်းထွက်တတ်တူတွေနဲ့တံပိုးရှိလာတဲ့ကြောက်တုံးတွေကိုမြေပြင်ပေါ်မှာတွေ့မြင်နိုင်ပြီးလွယ်လွယ်ကူကူပဲယူလို့ရပါတယ်။ရေလွှမ်းမိုးခြင်းမတိုင်မီကကြီးမားတဲ့မြေအောက်ယေစုဖွက်စည်းမှုတွေဟာလူတရိတ်ဆာနဲ့တစ်ပင်အသီးအနှံတို့ကအလွယ်တကူရယူသုံးဆွဲနိုင်တယ်။ထူထဲတဲ့ရေလွှာပြင်ဟာကဘာကြိုကြီးတစ်ခုလုံးကိုဝိုင်းပတ်ထားခဲ့ပြီးတော့ကဘာနေရာတိုင်းပေါ်ကိုနှွေးထွေးမှုနဲ့ရေကိုရေငွေ့တွေတင့်တင့်တင့်တင့်ရှိဖို့ထိန်ထားပေးပါတယ်။ဒီလိုနဲ့ကဘာကြီးရဲ့မိုးလေဝသနဲ့အပူချိန်တို့ဟာမျှတပြီးသာသာရရာရှိနေခဲ့ပါတယ်။လူတွေလည်းကြမ်းကြမ်းမှမှရှိကြပြီးအသက်ရှိကြတယ်။ကြီးမားတဲ့ပင်ကိုမှတ်ညံအရေးချင်းတွေရှိခဲ့ကြတယ်။သူတို့ဟာမြင့်မားတဲ့အဆင့်ရှိတဲ့စိတ်ဓာတ်နဲ့ဉာဏ်ပညာရရှိရေးအခွင့်အလမ်းအတွေ့အာမခံချက်ရရှိတာထားခဲ့ပါတယ်။သူတို့ဟာကြီးမားတဲ့ကာယနဲ့စိတ်ဓာတ်ဆိုင်ရာခွန်အားတို့ကိုပိုင်ဆိုင်ထားခဲ့ကြပါတယ်ဆိုတာသိရှိခဲ့ရပါတယ်။ကျမတို့အလုရှုပ်နေကြတဲ့နေ့စဉ်အသက်တာမှာကျမတို့တတိမမူမိကြတဲ့အကြောင်းအရာတွေအများကြီးရှိပါတယ်။ရာစုနှစ်ပေါင်းများစွာအတွင်းပြုလုပ်ခဲ့ကြတဲ့အပြစ်တရားနဲ့ယိုယွင်းမှုတို့အပြင်လူတွေရဲ့တစ္ဆာမဲ့စွာစောင့်ရှောက်မှုတို့ကြောင့်တဘာဝဟာကြီးကြီးမားမားပြက်ပြုံးသွားနေချိန်မှာတဘာဝရဲ့အလှတရားတွေကတော့အံ့ဩဖွယ်ကောင်းလောက်အောင်တည်ရှိနေစေဖြစ်ပါတယ်။အင်းနှုတ်နဲ့သူရဲ့မိသားစုတို့ကပါနေထိုင်ဖို့နှစ်သက်ကြမဲ့အင်မတန်မှအံ့ဩဖွယ်ကောင်းတဲ့နေရာဖြစ်တဲ့ဂတိတော်မြေကြီးသေးလို့ခေါ်တဲ့ကောင်းတဲ့အရာကိုဖရာသခင်ကကျမတို့အတွက်ဂတိပေးထားတော်မူပါတယ်။သောတာရှင်တို့ရဲ့အင်းနှုတ်နေထိုင်သက်ရှင်ခဲ့ပုံနဲ့အင်းနှုတ်ခေရဲ့ကဘာကြီးအခြေအနေကိုလေ့လာသိရှိရခြင်းဖြင့်ဘဝတုတ္တတိုးပွားပြီးဝိညာဉ်ခွန်အားရယူနိုင်ကြပါစေ။ဆုတောင်းကြပါစို့။ကောင်းကင်ဘုံ၌ရှိတော်မူသောဖဖရာသခင်အင်းနှုတ်အချိန်ခါမှရှိတဲ့ကဘာကြီးအကြောင်းကိုသိရှိရတဲ့အပြင်လူတို့၏အွယ်အစားစိတ်ဓာတ်ဆိုင်ရာခွန်အားကိုပိုင်ဆိုင်ကြကြောင်းသိရှိတဲ့အတွေ့အထူးပဲကျေးဇူးတော်ချီးမွမ်းပါတယ်။သားသမီးတို့ကိုလည်းမြင့်မြတ်တဲ့စိတ်ထားတယောက်စီတို့ကိုချပေးသနာတော်မူပါမည်အကြောင်းယေရှုခရစ်တော်ဖခင်၏မဟာနာမတော်ကိုအမိပြုလေတောင်းလျှောက်ပါ၏ဖခင်ဆရာတော်ဖခင်အာမင်
sai lang go shout tu ko lo dai a tha shin tu mau mai lo ka nai jin le do tu sa da ye ko sao ya a sin da lai shout do tu de chain jain ma do ka ne chong ya me o me se te me la son che fa niente da che fa sarà una life mala e c'è una life mala e c'è senza batti e voama mando l'ango shout tu allora dai in the shizu perché Gesù nel da a sen pio mue tu Oro ye o sao ya sin ta lai shao to tu nai ga do de do ma we ya me o me sui te me la yue ma le so kya ba
မလေးတို့ရေဒီကနေ့လေးလာစေခြင်းတဘာဝတပင်တွေအကြောင်းမှာကလေးတို့ကိုမမမေသူကမွေးကြံရင်းနှန်းရှိတဲ့အပင်တပင်ရဲ့အကြောင်းကိုကလေးတို့ဘူးတူတိုင်ရရှိစေဖို့ပြပြပေးမယ်နော
်ဟုတ်ကဲ့ပါမမမေသူ
ကလေးတို့ရေအခုမမမေသူပြပြမယ့်အပင်ရဲ့အကြောင်းကဘာများဖြစ်မလဲဆိုတာကလေးတို့ကိုညံဆက်တဲ့အနေနဲ့မမမေသူမိကုံးလေးတွေမေးမယ်နော
်ဟုတ်ကဲ့မေးပါမမမေသူ
ဒီလိုပါကလေးတို့ရေအခုမမမေသူပြပြမယ့်အပင်ကအပင်ကြီးပြီးအရိပ်လဲရတယ်ကွ။ຫນွေရသည်လို့အချိန်မျိုးမှာအဲ့ဒီအပင်အောက်မှာအရိပ်ခုနာရင်ပန်ပွင့်ရက်နဲ့လေးတွေကြောင့်အမောပြေရတယ်လေ
။ပါတိပါတယ်မမမေသူခေပင်မှာ
မဟုတ်သေးဘူးသားလေးလင်းလင်းရဲ့။ကဲမမမေသူပြောလို့မပြီးသေးဘူးလေ။အဲ့ဒီအပွင့်ကခရေပွင့်လို့မသေးဘူးကွ။ပန်ပွင့်ပုံစံကအဝါရောင်ဝတ်ဆံပတ်လည်မှာဖြူဖွဲတဲ့ပွင့်ဖက်လေးတွေဝင်းရံထားတယ်။နောက်ပြီးအဲ့ဒီပန်ပွင့်လေးတွေကတကူလာမှာပွင့်တယ်လေ။ကဲဘသူများသိမလဲဖြေကြည့်ပါအောင်
ကံကောပဲမမမမေသူ
တမီးလေးလုံးလုံးကတော်လိုက်တာကွယ်လုံးလုံးပြောတာမှန်ပါတယ်ကံကောပန်းပွင့်လေးတွေပဲဖြစ်တယ်နောက်ပြီးကံကောပန်းကမမမေသူတို့လိုအမျိုးသမီးတွေနှစ်သက်မြန်နိုးစွာပန်းစင်တဲ့ပန်းတစ်မျိုးလည်းဖြစ်တယ်ကွယ
်ဟုတ်တယ်မမမေသူမမေကမှကံကောပန်းပန်းထားတာကိုတမီးတွေ့ဘူးပါတယ်မမမေသူ
တမီးလေးကလည်းစူးစမ်းမှတ်သားတတ်တာပဲကောင်းပါပြီကွယ်မမမေသူကကံကောပန်းပွင့်လေးတွေရဲ့စေဘဝင်အသုံးပြုပုံလေးကိုပြောပြပေးမယ်နော်ကံကောပန်းအချောက်ကိုသွေးစေးဖော်ဆက်ရမှာအသုံးပြုသလိုပူအိုက်တဲ့နေရာတည်ချိန်မှာကံကောဝတ်ဆံကိုတနခါနဲ့အတူရောဆက်ပြီးသွေးလင်းကြတယ်။ပူအိုက်တဲ့ရာသီမှာအဲ့ဒါလိုလိမ့်ပြီးတော့အသားရည်ကိုအေးမြသွားစေတာပေါ့ကွယ်
။မမမေသူမမမေသူပန်းနေရာသီမှာမိုက်ဖူးတွေပေါက်လို့မိမိကကံကောဝင်းမုံလေးနေနဲ့တနခါရောပြီးလိမ့်ပေးပါတယ်မမ
။လင်းလင်းပြောတာဟုတ်တယ်ကွယ်။ပူအိုက်တဲ့နေရာသီလိုအချိန်မှာတနခါနဲ့ကံကောင်ဝတ်ဆံလေးတွေကိုရောသွေးပြီးလိမ့်ပေးမယ်ဆိုရင်မိအဖူပေါက်တာကိုတတ်တာစီတယ်လေအေးကွယ်ခလေးတို့ကလည်းကံကောင်ပန်းပွင့်လေးတွေရဲ့အသုံးဝင်ပုံကိုလည်းမှတ်သားထားကြတာပဲကိုခလေးတို့ကိုမမမေသူကကံကောင်ပင်ရဲ့အသုံးပြုပုံကိုဆက်ပြီးတော့ပြောပြပေးမယ်နော်ကံကောင်ပင်ရဲ့အသားတွေကခိုင်ခတ်မှကြောတဲ့အတွက်တဒါမိရထားလန်းစလီဖားတုံးရေရင်းပေါင်တနက်ပြောင်းခံနဲ့လဲတဘူလဲပုံတောင်တွေပြုတ်လို့ရမှာအသုံးဝင်လာတယ် အရာကြောင့်ဂန်းကော်ပင်ကအရေးရပြီးမွေးကြိုင်လှပတဲ့ပန်းပွင့်လေးတွေကိုပွင့်ပေးရုံသာမကပဲလူတွေရဲ့အသုံးဆောင်ပစ္စည်းတွေပြုလုပ်ဖို့အသုံးဝင်တယ်လေဒါကြောင့်မို့မြန်မာနိုင်ငံမှာလူတွေကဂန်းကော်ပင်ကိုစိုက်ပျိုးကြတယ်ကွ
မမမေသူရဲ့ပါကဂန်းကော်ပန်းမွေးနေကိုပဲအသုံးပြုတယ်ထင်တာအခုမမမေသူပြောပြမှာဂန်းကော်သားကနေလူတွေအသုံးပြုတဲ့ပစ္စည်းတွေထုတ်လုံးမှာအခုမှသိရတယ်
အေးပေါ့ကွအခုမမမေသူပြောပြလို့ကလေးတို့ကသိခဲ့ရပြီဆိုတော့တခြားမသိသေးတဲ့တငယ်ချင်းတွေကိုဂန်းကော်ပင်ရဲ့အသုံးဝင်ပုံအကြောင်းကိုဝေမျှပြောပြပေးပေါ့က
ွဟုတ်ကဲ့ပါမမမေသူ
အမေလေမမမေသူပြောပြတဲ့ဂန်းကော်ပင်အကြောင်းစိတ်ဝင်စားသလိုမွေးပြီးလာတဲ့ဂန်းကော်ပွင့်လေးတွေကိုချစ်ပါတယ်မမမေသူ
ဟုတ်ပါပြီကွဒါကြောင့်ကလေးတို့အနေနဲ့တဘာဝကဆုလက်ဆောင်ပေးတဲ့အပင်တွေကိုတန်ဖိုးထားပြီးချစ်မြတ်နိုင်ကြရမယ်နော်အပင်တွေရှိနေလို့မမမေသူတို့နေထိုင်တဲ့ကမ္ဘာလောကကြီးကတာယာလပ်ပနေရာဖြစ်တဲ့အပင်တွေခုတ်လဲတဲ့သူတွေကိုတွေ့ရင်လည်းအပင်တွေကိုမခုတ်လဲဘူးနဲ့အပင်တွေကတန်ဖိုးရှိကြောင်းသတိပေးပြပြပေးရမယ်နော
်ဟုတ်ကဲ့ပါမမမေသူဒါတော့သမီးတို့တန်ဖိုးရှိတဲ့အပင်တွေမခုတ်လဲဘူးသတိပေးပါမယ
်ကလေးတို့ဟာငယ်ရွယ်ပေမဲ့ကလေးတို့မှာသူတစ်ပါးအကျိုးအတွက်ဆန်းဆောင်နိုင်တဲ့အစွမ်းအစလေးတွေအရေးချင်းလေးတွေရှိကြတယ်ဒါကြောင့်မို့ကလေးတို့ဘဝလေးတွေကအများအကျိုးသိဖို့ဆောင်ရွက်တဲ့လူရည်ချုံလူရည်မုံလေးတွေဖြစ်ကြရမယ်နော်ဂန်းကော်ပန်းမွန့်လေးတွေရဲ့မွေးရနှံကမွေးကြိုင်တယ်လို့ကလေးတို့ရဲ့ဘဝလေးတွေကလည်းသူတစ်ပါးအတွက်မွေးကြိုင်တဲ့ရနှံလေးတွေကိုပေးဆွနိုင်ကြပါစေလို့မမေသူကဆုမွန်ကောင်းလေးတောင်းပေးလိုက်ရပါတယ်ကွ
တောတာရှင်များရှင်မြမဆွေစုံချမ်းအတွဲတင်မှဂန်းကော်ပင်အကြောင်းကိုကျမတို့မျှော်လင့်ခြင်းအတန်းမှကောက်နှုတ်တင်ဆက်ပေးခဲ့ခြင်းဖြစ်ပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင
် When love and I'm jumping fresh out like fire No not love for an jala Immanya luege wa je deke to see you Mi chiqueje
တမအတန်လွတ်နေပါရဲ့ရှင်ဒီကနေ့မှာပြိုရွယ်မောင်မဲတိကောင်းပွဲအစီအစဉ်မှာလူငယ်မောင်မဲတို့အတွက်သီမတ်ဖွဲ့ရတွေကိုတင်ပြပေးတဲ့အချိန်ရောက်ရှိလွတ်လာပါပြီရှင
်ပြိုရွယ်မောင်မဲတိကောင်းပွဲတိကောင်းပွဲတိကောင်းပွဲတိကောင်းပွဲတိကောင်းပွဲ
ညနေချင်းအတာမြန်မာအစီအစဉ်ကိုနောက်တော့တဆင်းနေကြတဲ့တောတာရှင်လူငယ်မောင်မဲများဒုက္ခမင်္ဂလာဖျာဖျာနဲ့ပြည့်စုံကြပါစေ။သောတာရှင်လူငယ်မောင်မယ်တို့ရေဒီနေ့ပြိုးရဲမောင်မယ်တိကောင်းဖွဲ့အစီအစဉ်မှာခရစ်တော်အတွက်တည့်တေခံခြင်းဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးလူငယ်တို့ကိုပြောပြမှာဖြစ်ပါတယ်။လူငယ်မောင်မယ်တို့ခရစ်တော်အတွက်တည့်တေခံခြင်းဆိုတဲ့အကြောင်းမှာဖျားသခင်ဘက်မှာနေတဲ့သူတွေဟာခ ခရစ်တော်ကိုဝန်ခံကြရမယ်။သင်တို့ဟာငါရဲ့တည့်တည့်ခံများဖြစ်ကြသည်ဆိုပြီးဖျားရှင်မိန့်တော်မူထားတယ်။အစင်မှယုံကြည်တဲ့လူတွေရဲ့ယုံကြည်ခြင်းဟာဇာရိတရဲ့တန်ရှင်ခြင်းနဲ့စင်ကြယ်ခြင်းမှာဖော်ပြနေပါတယ်။ယုံကြည်ခြင်းဟာမေတ္တာနဲ့လှုပ်ကိုင်ပြီးဝိညာဉ်ရေးကိုတန်ရှင်စေတယ်။ယုံကြည်ခြင်းရှိတဲ့အတွက်နားထောင်ခြင်းလည်းရှိပြီးခရစ်တော်ရဲ့စကားကိုသစ္စာရှိရှိလိုက်နာပါလိမ့်မယ်။ခရိယံဘာသာဟာအစဉ်သဖြင့်တင်းကျပ်တဲ့လက်တွေဘာသာဖြစ်ပြီးအသက်တာရဲ့အခြေအနေအမှန်တိုင်းပြုလုပ်ဆောင်ရွက်တယ်။ခရစ်တော်ကသင်တို့သည်ငါ၏တည့်တေခံများဖြစ်ကြသည်။အဲ့ဒီလိုဆိုထားတဲ့အတွက်လူငယ်တို့ဟာတည့်တေခံလူငယ်တွေဖြစ်ကြရမယ်။လူငယ်တို့ရဲ့အသက်တာမှာခရစ်တော်ဂရင်အောင်မှုရှိရမယ်။သင်တို့ဟာခရစ်တော်ရဲ့အကြောင်းကိုပြောပြီးခရစ်တော်ရဲ့ဇာရိတချစ်ဖွယ်ကောင်းတာကိုဖော်ပြတည့်တေခံရမယ်။လူငယ်မောင်မယ်တို့ဘာသာတရားနဲ့ဆိုင်တဲ့ခေတ်ဟာပြောင်းလဲနေတဲ့အတွက်ခရစ်တော်ကိုယုံကြည်ဝန်ခံတဲ့လူငယ်တွေဟာကိုရောရှင်ရဲ့နာမည်ကိုတောင်သူတို့ရဲ့အဖော်တွေကိုမဖော်ပြသလောက်ရှိကြတယ်။လူငယ်တွေဟာအကြောင်းအရာမျိုးမျိုးကိုပြောပြတတ်ကြပေမဲ့အဖိုးထိုက်တန်တဲ့ကယ်တင်ခြင်းအကြံစီအကြောင်းကိုပြောစရာအကြောင်းဖြစ်တယ်လို့မယူဆကြဘူး။အခုခေတ်ခရစ်ယာန်တွေဟာလက်တွေ့ခရစ်ယာန်တွေဖြစ်တဲ့အတွက်ခေဟောင်းအစီအစဉ်တွေကိုပြောင်းလဲပြရမယ်။လူငယ်တို့ဟာမောင်မိုက်ထဲမှာအောဖွယ်ကောင်းတဲ့အလင်းတော်တို့ခေါ်သွင်းတော်မူတဲ့ကျေးဇူးတွေကိုပေါ်ပြဖို့အတွက်ရွေးချယ်တော်မူတဲ့အမျိုးဖြစ်တယ်။ယုံကြည်ခြင်းအားကြီးတဲ့လူငယ်တို့ရဲ့စိတ်နှလုံးထဲမှာခရစ်တော်ဂိမ်းအောင်နေခဲ့လို့ရှိရင်လူငယ်တို့အငြိမ်နေလို့မဖြစ်တော့ပါဘူး။ဒါကြောင့်လူငယ်တို့ဟာသခင်ယေရှုခရစ်တော်ကိုတွေ့မြင်ပြီးခဲ့ရင်မှန်ကန်တဲ့သာသနာပြုတယောက်ဖြစ်လာပါလိမ့်မယ်။သခင်ယေရှုဟာလူငယ်တို့အသက်တာဖို့ဘယ်လောက်အဖိုးထိုက်တန်တဲ့အကြောင်းကိုသခင်ယေရှုကိုမသိသေးတဲ့လူတွေကိုပြောပြရမယ်။အသက်ဝိညာဉ်ကယ်တင်ခြင်းအကြောင်းကိုသူတစ်ပါးကိုပြောပြတည်တည်ခံခြင်းဖြင့်ဘယ်လောက်အကောင်းဖြစ်စေမလဲဆိုတာသင်ဟာဘယ်သောအခါမှသိရှိနိုင်မှာမဟုတ်ဘူး။လူငယ်တို့သင်တို့ဟာသင်တို့ချစ်ခင်မြတ်နိုးတဲ့သူတွေရဲ့အသက်ဝိညာဉ်တွေအတွက်စိတ်ပူပင်သောကရောက်ပါလိမ့်မယ်။သင်ဟာသူတို့ကိုသမာတရားအကြောင်းပြောပြပေးမယ်။သင်စိတ်အားထက်သန်တဲ့အတွက်ကြောင့်သူတို့ရဲ့ကယ်တင်ခြင်းအတွက်သင်ဟာမျက်ရည်ကျမယ်။သင်ပြောဆိုတဲ့စကားတွေဟာသူတို့အပေါ်မှာအယားမထင်ပါဘူး။သင်ဟာလည်းသင်ချစ်မြတ်နိုးတဲ့သူတို့မှာအယံပဲမာကျောတဲ့စိတ်နှလုံးရှိကြတယ်လို့ထင်မြင်ပြီးသင်ကြိုးစားဆောင်ရွက်တာကိုတုံ့ပြန်ခြင်းမပြုဘူးလို့သင်ထင်တာကအပြစ်ဆိုတာစဉ်းစားမိကြပါသလား။လူငယ်မောင်မယ်တို့တခါတလေသင်တို့ဟာတန်ရှင်းသောဝိညာဉ်တော်ကိုသင်ကိုအုပ်စိုးဖို့အခွင့်ပေးခဲ့တယ်။ဒါပေမဲ့တခြားအချိန်တွေမှာသင်ဟာသင်ရဲ့ယုံကြည်ခြင်းကိုသင်ရဲ့အလစ်အကျင့်အားဖြင့်ညှင်းပယ်ခဲ့ပြီးသင်ချစ်တဲ့လူတွေအတွက်လောက်ကင်ဆောင်ရွက်ပေးတာကိုဖျက်ဆီးခဲ့တယ်။သင်တို့ရဲ့အကျင့်တွေနဲ့သင်ရဲ့စိတ်သင်ရဲ့စကားသင်ရဲ့အပြုအမူတွေသင်တို့ရဲ့စိတ်မကြေမနပ်ဖြစ်တာတွေခရိယံမပီတတာတွေသင်တို့ရဲ့ဝိညာဉ်ရေးခေါင်းပါတာတွေသင်တို့ရဲ့မျက်နှာသားတွေဟာသင်ကိုစန့်ကျင်ဘက်တက်တည်ခံနေတယ်။လူငယ်တို့ဖျားသခင်အတွက်လုံးလဝိရိယရှိတဲ့လှုပ်ဆောင်ပေးခြင်းအသက်တာဟာမင်္ဂလာရှိတဲ့အသက်တာဖြစ်တယ်။လူငယ်အများဟာသူတို့ရဲ့အသက်တာကိုအကျိုးမရှိဖြုံးတီးနေကြတယ်။ဒါပေမဲ့ဖျားရှင်ရဲ့အမှုတော်မှာပါဝင်ကြမယ်ဆိုရင်မင်္ဂလာရှိတဲ့လူငယ်တွေဖြစ်ကြပါလိမ့်မယ်ဆိုတာလူငယ်တို့သိရှိနားလည်ဖို့အတွက်ပြိုးရွယ်မောင်မယ်တိကောင်းဖွဲ့အစီအစဉ်မှတင်ပြလိုက်ပါတယ်လူငယ်မောင်မယ်များရွှေလန်းချမ်းမြေကြပါစေ
ပြာတာသမီးတွေလေး
စာပေးစာယူတင်နန်းဌာနမှာဘောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါလိမ့်ရှင်။တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြ။တဘာဝတရားဤဆရာဝန်ရှိပါ။ကျမ်းမာခြင်းနှင့်အသက်ရှိခြင်း၊သင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်။တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုကွန်ပျူတာချင်းမြင်ပေးမှာဖြစ်ပါလိမ့်ရှင်။ဗျာဒိတ်တော်အတန်စာပေးစာယူဌာနသို့ဆက်သွယ်လိုပါက။ဗျာဒိတ်တော်အတန်စာပေးစာယူဌာနစာတိုက်တက်တအမ681ဘဟုစာတိုက်ကြီးရန်ကုန်မြို့သို့စာရေးဆက်သွယ်နိုင်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာဗျာဒိတ်တော်အတန်စာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39 98 316 694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျောလင့်ချင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 845နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျောလင့်ချင်းတန်ကိုအားပေးနေတဲ့သောတာရှင်များခင်ဗျာမျောလင့်ချင်းတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လို့မယ်ဆိုရင်တော့39 2539 3926 845နဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်
။ဒေါက်တာရှင့်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့ဒေါက်တာရှင့်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ယေရှုတင်ပါတယ်ခင်ဗျာ။